မြန်မာစစ်ကောင်စီကခံထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီတို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရကအတည်ပြုပြောဆိုပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရသန်နီးစံကရကအွန်လိုင်းကနေသတင်းတော်တွေကိုအတည်ပြုခဲ့တာဖြစ်ပြီးတ ထိုင်းနိုင်ငံမှာဒီကနေ့ရောက်နေတဲ့အကြောင်းထိုင်းအစိုးရသတင်းရှင်းမြစ်တစ်ခုကဘိုက်ဒါစ်သတင်းဌာနကိုအစောပိုင်းမှာပြောခဲ့ပါတယ်။ဆီယနာဒေးမီနောက်ပိုင်းအဖြစ်တစ်ခုရှာဖို့အခြေတော်ရှာနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးကြိုးပမ်းတဲ့အနေနဲ့ဆွေးနွေးပွဲတွေလုပ်ဖို့ဦးနှောက်မောင်နဲ့ထိုင်းကိုလာရလို့ထိုင်းအစိုးရသတင်းရှင်းမြစ်တစ်ခုကပြောပါတယ်။
Minister for Foreign Affairs of the Republic of Indonesia let open
မြန်မာနိုင်ငံကချင်းတွေကိုထည့်သွင်းစဉ်းစားပြီးဒေသဆိုင်ရာအစင်းနဲ့အာဆီယံမှာအပြေရှားရေးလှုပ်ဆောင်မှုဣန္ဒိယနိုင်ငံသားရဲ့ဝင်ကြီးအနေနဲ့နေပြီးတော့တွားရောက်ရေးကိုလမ်းဖွင့်ထားခဲ့ပါတယ်။လက်ရှိမှာဖြစ်ထွန်းမှုတွေကိုထည့်သွင်းစဉ်းစားသလိုတခြားအာဆီယံနိုင်ငံတချို့နဲ့ဆွေးနွေးပြီးတဲ့နောက်မှာတော့အခုချိန်ဟာမြန်မာနိုင်ငံကိုသွားဖို့တင့်လျော်တဲ့အချိန်မဟုတ်သေးဘူးလို့သတ် စစ်တပ်ကတရက်နဲ့ပြစ်လို့တည်ဆုံသွားသူတွေအတွက်အမှတ်တရပန်းပွင့်ပန်းစည်းတွေချစုတောင်းခဲ့ကြတယ်လို့2020ရွေးကောက်ပွဲမှာမြန်မာလူထုရဲ့ဆန္ဒမဲတွေကိုလေးစားပါလို့အင်ဒိုနီးရှားနဲ့အာဆီယံနိုင်ငံတွေကိုပန်ကြားထားတဲ့စာတမ်းပါဆောင်ရွက်တွေကိုလည်းတန်ယုံရှိမှာခြားခဲ့ကြပါတယ်။